စနေနေ့ကမက္ကဆီကိုလွတ်လပ်ရေးနှင့်ချီတက်ပွဲမှာရုရှားကိုစားပြုတပ်ဖွဲ့ကိုဖိတ်ချင်းအဖြစ်မက္ကဆီကိုသမ္မတအန်ဒရေမန်နူအယ်လိုပက်စ်အိုဘရာဒိုဟာအဝေးဖန်ခံရပါတယ်ရုရှားစစ်တပ်ပါဝင်လာခဲ့တဲ့အတွက်လွတ်လပ်ရေးပွဲတော်ဟာညှစ်ထေးသွားခဲ့တယ်လို့ဝေဖန်ကြသူတွေကတယောက်ဖြစ်တဲ့ယူကရိန်းသမ္မတကြီးအော့ကဆနာဒရာမာရက်ဆာကပြောပါတယ်ဘာကြောင့်လဲဆိုတော့စစ်ရာဇဝတ်မှုကျွလွန်တဲ့ရာဇဝတ်သားတွေရဲ့ဗော့ဖနတ်တွေနဲ့လက်တွေကသွေးသွေးနဲ့စွန့်ထင်းနေလို့ပါပဲလို့သူကဆိုပါတယ်ပဋိပက္ခတွင်မက္ကဆီကိုရဲ့ဂျာနီမှုကိုလည်းတာမတ်ကြီးကယခင် Twitter ဖြစ်တဲ့ X လူမှုစာမျက်နှာကနေမေးခွန်းထုတ်လိုက်ပါတယ်။ထောင်ချီတဲ့ယူကရိန်းတွေတည်နေရပြီးဒီကနေ့မက္ကဆီကိုရဲ့လူသားဝါဒဟာကျူးကျော်သူပူတင်ဘက်ကရလိုက်ပါတယ်လို့တတိပုဂ္ဂလအထက်တော်အမတ်အမီလီယိုအယ်ဗာရက်စ်အီကာဆာကသူ့ရဲ့လူမှုစာမျက်နှာကနေပြောလိုက်ပါတယ်။တမ်ပရာလိုပက်စ်အိုဘရာဒိုကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဂျာနီပါတယ်လို့ထပ်ခါထပ်ခါပြောပေမဲ့တချို့ကရုရှားဘက်တိုင်တယ်လို့သူ့ကိုစွပ်စွဲကြပါတယ်။စနေနေ့ကစစ်ရေးပြပွဲအခမ်းအနားကိုတရုတ်၊ကိုလံဘီယာ၊ကျူဘာ၊အီကွေဒိုအယ်ဆာဗေးရိုနီကာရာဂွာနဲ့ဗင်နီဇွဲလားတို့အပါအဝင်တခြားနိုင်ငံတွေကကိုယ်စားလှယ်ဖွဲ့တွေနဲ့တက်ရောက်ခဲ့ကြပါတယ်။